နေဒါနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကနေဒါပြည်ခံချုပ်ဒေးဗစ်ဂျွန်စတန်အွန်တိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်သရီဝင်းတို့နဲ့ကြာလာပြီးနေ့ကတိကျသည့်တွေ့ဆုံပြီးပညာရေးအပါဝင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြပါတယ်။တောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းမက်ကင်ဂျူထွေးကစူးစီးတင်ပြထားပါတယ်ရှင်
။ကနေဒါနိုင်ငံကို၅ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာမင်းကစာသာပေးနေကကနေဒါပြည်ခံချုပ်ဒေးဗစ်ဂျွန်စန်နဲ့အော်တဝါမျိုးကပြည်ခံချုပ်ရဲ့နေအိမ်မှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုအတွင်းပညာရေးနဲ့ကမ္ဘာလှည့်ကြီးသွားလုပ်ငန်းအပါအဝင်ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြသလိုရှေးဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်တရက်ပြင်အော်တဝါမျိုးပြည်နယ်ဝန်ကြီးချုပ်ကက်သရင်ဝင်းနဲ့လည်းထောင်ဆန်းစုကြည်မနေ့တုန်းကတွေ့ဆုံခဲ့တာပါမြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်တင်းနေရင်းနဲ့ငင်းငယ်ရင်းလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုကနေဒါနိုင်ငံရဲ့ဆယ်ရယ်စနစ်အထွေထွေတွေကိုမြန်မာပြည်တွေကိုမျှဝေသွားဖို့နဲ့တနင်္ဂနွေပြည်သူ့အကြမ်းမှာထိတွေ့ဆက်ဆံမှုတွေတွန်းပို့သွားနိုင်ရင်ဆွေးနွေးခဲ့ကြတာပါ။ဒါကြောင့်ဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာတနင်္ဂနွေအစိုးရရဲ့အကြမ်းမှာတော့မကပြည်သူချင်းချင်းကြားမှာလည်းထိတွေ့ဆက်ဆံမှုတွေပိုးပြီးတော့များလာဖို့မျှော်လင့်တဲ့အကြောင်းကနေဒါရောက်မြန်မာရေးလှူရှားသူတွေကပြောပါတယ်။အခုခီးစဉ်ကနေတနင်္ဂနွေကျပါလီမန်ရှိစီရေးလဲတွင်းပြလာနိုင်ပွဲရှိတယ်လို့ထော်ဆန်းစုကြည်ရဲ့ကနေဒါကြီးစင်ထွန်းမြောက်ရေးစီစဉ်သူတွေထဲမှာတဦးအပါဝင်ဖြစ်တဲ့ကိုချမတီစောစောကပြောပါတယ
်အဓိကကတော့ဒီဟိုဘက်မှာရှိတဲ့ကျွန်တော်တို့ပါလီမန်နဲ့ဂရီကနေဒါမှာရှိတဲ့ပါလီမန်မြန်မာပါလီမန်နဲ့ကနေဒါပါလီမန်အခုရဲ့ရှိစီရေးကိုအခန်းကဏ္ဍကိုမြင့်တင်တာပေါ့နော်နံပါတ်၁ကတော့ဟဲ့လားပြီးတော့မှကျွန်တော်တို့ဒီဆောက်ပိုင်းဆိုင်ရာကိစ္စတွေကုညီဆိုင်ရာကိစ္စတွေနောက်ဒုက္ခရေးကိစ္စတွေဒါတွေလည်းအများကြီးကျွန်တော်တို့ဟိုဘက်တွေပြအပြန်လာသောဆိုရင်ရရှိရဆိုတော့ကျွန်တော်တို့ကတော့ positive ပေါ့နော်အကောင်းဉာဏ်ဝါဒနဲ့အများကြီးတိုးတက်မှုတွေရှိနေမယ်လို့ကျွန်တော်တို့မြင်ပါတယ်
။လောလောဆယ်တိုရန်တိုမြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတိုရန်တိုမြို့တော်ဝင်တဲ့ဒီနေ့တွေ့ဆုံဖို့ရှိတယ်လို့အဲ့နောက်တိုရန်တိုရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံအောင်ပါပါ။ဒီနေ့အစီအစဉ်လေးနဲ့ပတ်သက်လို့တော့ကိုတင်မတီစောစောကအခုလိုရှင်းပြပါမယ်။
ဟုတ်ကဲ့ဒီမှာတော့အဓိကအဖြစ်ကျွန်တော်တို့အပိုင်း၃ပိုင်းကွဲထားတယ်ပေါ့နော်ပထမတစ်ပိုင်းကတော့ဒီတိုရန်တိုဒီမေယာတွေတော့ကောင်ဆယ်လာတွေနဲ့ပတ်သက်တဲ့ဒီအင်ဒစ်စထရီနဲ့ပတ်သက်တဲ့ဘက်ကတစ်ပိုင်းပေါ့နော်အဲ့ဒါက first meeting ဖြစ်ပါလိမ့်မယ်ပြီးတော့မှ second meeting မှာကတော့ကျွန်တော်တို့လောကဘာမီ community ပေါ့နော်တိုင်းသားမြန်မာပြည်သားတွေဒီပွားရောက်မြန်မာနိုင်ငံသားတွေနဲ့အဲတော့အောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့ခန္ဓာပေါ့နော်အဲ့ဒီမှာတော့ member meeting မှာပါပါဘူးပြီးတော့မှညနေ9:00ဆွဲမှာကတော့ဒီ community leader အဖြစ်နဲ့အဲကျွန်တော်တို့ဒီ PSOV လို့ခေါ်တဲ့ Parliamentary Function ဘာမှာပေါ့နော်ဒီ Parliament ကမြန်မာအရေးကိုလှူရှားတော်သူများနဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံရေးမှာတက်ကြွလှူရှားတဲ့အဥဆောင်တော်သူတို့ပြောရမှာပေါ့နော်အဲ့ဒီချို့နဲ့အချို့ကိုသူကအဓိက၃ပိုင်းပေါ့နော်အဲ၃ပိုင်းခွဲထားပါတယ်
တော်ဆန်းစုကြည်ဥဆောင်တဲ့မြန်မာကိုယ်စားလှယ်ထွက်ဟာ Federal နိုင်ငံမျိုး Forum ကစီစဉ်ကျင်းပတဲ့ Canada Federal စနစ်အတွင်းတက်မော်ရဲ့အခမ်းအနားနောက်တက်ဖက်ရက်ဖက်ဆက်ဆံရေးနဲ့ကနေဒါရက်တက်ဖွဲ့ရဲ့အခမ်းကဏ္ဍဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာတော့ကနေဒါဝန်ကြီးချုပ်အပါအဝင်ကနေဒါအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပြင်ကနေဒါရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံကြပါကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံမှုအတွင်းမှာတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံပူးပေါင်းဆောင်ရွက်ရေးအလေးထားဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါအစိုးရကဒေါ်လာ၈တန်းကျော်ကူညီတဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုအပြီးမှာကြေညာခဲ့ပါတယ်။ကနေဒါခီးစဉ်ပြီးမှာတော့ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာဆွေးနွေးနိုင်ငံကိုခီးစက်အောင်မှာဖြစ်ပါတယ်ရှင်။